တောင်ကိုရီးယားသမရပါကွန်လေးကိုယာယီကနေဖယ်ရှားရေးကိစ္စအခြေခံဥပဒေခွင်ရုံးကတရားဝင်တည်ပြုလိုက်ပါပြီ။သမရပါကွန်လေးကိုယာယီကနေဖယ်ရှားဖို့တရားရုံးမှာပဲဒီကနေ့တင်ပြညွှန်တဲ့ဆုံးဖြတ်လိုက်တာပါ။တရားရုံးပြင်သစ်မှာတော့ဆန္ဒပြပွဲတွေကနေဆန္ဒပြသူ2ဦးပြေဆုံးပါတယ်။ယာယီတရားသူကြီးချုပ်အီဂျုံမီကတရားဝန်ဆုံးမချက်ဖတ်ကြားတာကိုရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်ပြန်ပြသပါတယ်။အခြေခံဥပဒေနဲ့တရားဥပဒေကိုချိုးဖောက်တဲ့သမရပါကွန်လေးရဲ့လိုရက်တွေဟာအများပြည်သူရဲ့ယုံကြည်မှုကိုသစ္စာဖောက်တာဖြစ်တယ်လို့တရားသူကြီးချုပ်ကပြောပါတယ်။တန်လျာဖြစ်ဖွယ်ခုနှစ်ဖွယ်အတွင်းကိုရီးယားစီးပွားရေးလုပ်ငန်းကြီးနှစ်ခုစီကနေလူတန်းငွေဒေါ်လာ69တန်းကျော်ရောက်ဖို့သမရကသူ့ရဲ့မိတ်ဆွေ Choi Soon Sil နဲ့ပေါင်းပြီးတော့မတော်ဩဇာတုံးပြီးလုပ်ခဲ့တဲ့ဆိုတဲ့ဆွဲချက်တွေဟာအခြေခံဥပဒေကိုစိုးစိုးရိမ်ရိမ်ချိုးဖောက်တာဖြစ်တယ်လို့တရားရုံးကဆုံးဖြတ်ပါတယ်။သမရပါကွန်လေးကတော့အဲ့ဒီဆွဲချက်တွေမဟုတ်တဲ့ကြောင်းထပ်ခါတလဲလဲညှင်းထားပါတယ်။အခြေခံဥပဒေအရယာယီသမရဝန်ကြီးချုပ် Huang Qiu'an ကသမရရွေးကောက်ပွဲအသစ်ကိုရပ်ပေါင်း60အတွင်းကျင်းပဖို့စီစဉ်ရမှာဖြစ်ပါတယ်။